င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့စနေနေ့အကြောင်းအရာတော့မြန်မာဒီမိုကရေစီအကူပြောင်းတဲ့စစ်ဖက်ခံကြတာပါမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအကူပြောင်းကာလမှာခိုင်မာအားကောင်းတဲ့ institution ဆိုလို့ရှိရင်တက်မတော်တစ်ခုပဲရှိတယ်ဆိုပြီးတော့ဒီစစ်ဖက်ဒေသရှင်းလင်းပွဲတစ်ခုမှာတောင်းရှိသူတွေကပြောခဲ့ပါတယ်ဒါကြောင့်လည်းတည်ငြိမ်တဲ့အကူပြောင်းဖြစ်ဖို့ဆိုရင်စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်ဆိုပြီးတော့သူကပြောနေပါတယ်ဒါမှလို့ဒီမိုကရေစီရဲ့အသက်လွတ်တော်အတွင်းမှာရွေးကောက်ခံမဟုတ်ဘဲနဲ့စစ်တပ်ကုစေတွေပါဝင်နေတဲ့အပေါ်မှာမကြည်လည်မှုတွေဒီအပေါ်မှာပြစ်ဆင်လိုမှုတွေကလည်းရှိနေတာပါ။ဒါကြောင့်မို့ဒီနေ့ဆွေးနွေးပွဲမှာဒီမြန်မာနိုင်ငံဒီမိုကရေစီအကူပြောင်းမှာတက်မတော်ရဲ့အခမ်းအနားနဲ့ပတ်သက်လို့ကျွန်တော်ဆွေးနွေးမှာပါ။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။နှစ်ဦးဆုံးကတော့ဒေသဆရာတွေပါပဲ။ပထမတစ်ဦးကတော့ဒေသဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နောက်တစ်ဦးကတော့ဒီနိုင်ငံရေးဆောင်မတွေလည်းရှိတယ်နိုင်ငံရေးကသူတူလည်းဖြစ်ပါတယ်ကိုတီဟာသွေးပါနှစ်ဦးစုံလီလိုက်ပုံကိုရောက်နေပါပြီခင်ဗျာကျွန်တော်ဒါမဲ့အရင်ဆုံးတော့တနိဗာဒေသရှင်လင်းပွဲစစ်တပ်မှဒေသရှင်လင်းပွဲမှာဗိုလ်ချုပ်စိုးနိုင်ဦးကနေပြီးတော့ဒီတပ်မတော်ရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ပြောသွားရရှိပါခင်ဗျာအဲ့ဒါလေးရင်ဖွင့်ကြပါမယ်
ဒီလိုမျိုးဒီလိုမျိုးဒီလိုမျိုးဆုံးဖြတ်ကြောင်းနဲ့ကာလမှာဒီဝီရကဒီလိုပါဒီချစ်ချင်းလေးခမားကောင်းလို့ဒီနည်းနဲ့ကြေရတဲ့ခမားကောင်းတဲ့ institution ကိုဘယ်လိုတွေတော့တတ်လို့ရတယ်အဲ့တော့ဒီလိုမျိုးပြောရတယ်ဒီလိုမျိုးအဲ့ဒါအမြင်ရရတယ်ဒီလိုတော့ကျွန်တော်ရင်းအကောင်းကိုလမ်းလို့တော့ဒီမျိုးအရုံးမှလည်းဒီလိုလုပ်ပါကျွန်တော်ပြောတဲ့အားလုံးအလုံးရင်းညာအလုံးရင်းညာပြီးတော့ဆက်ပြီးဒီလိုမျိုးဆန်းဆောင်ပေါင်းပြီးသင်္ခေါ့တော့ပေါင်းပြီးရောက်ဖို့ဆက်ပြီးရောင်းသင်္ခေါ့ပြီးနေရဆိုတဲ့ဥစ္စာအဲ့ဒါနေပြန်လာတယ်နောက်တစ်ခုကဒီတိုင်းနဲ့တိုင်းဖွဲ့စည်းနေတယ်ဖြစ်တော့ငင်းချမ်းသွားတယ်ဆက်နံပြီးတော့ကျွန်တော်ကတော့နိုင်ငံရေးအနေနဲ့ဒီဆိုတော့ဒီစီ
ဒါတော့မြန်မာစစ်တပ်ရဲ့ဒီသတင်းမှန်ရှင်းလင်းရေးဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်စိုးနိုင်ကိုပြောသွားတာပါအဓိကသူပြောရတဲ့အချက်မှာလက်ရှိဒီမြန်မာနိုင်ငံမှာဒီမိုကရေစီကူးပြောင်းရေးအတွက်ခိုင်မာအားကောင်းတဲ့ institution ကတက်မတော်တစ်ခုပဲရှိတယ်ဆိုတဲ့အမြင်ပေါ့နော်ဒါနဲ့ပတ်သက်လို့ကျွန်တော်ဦးစည်သူအောင်မြင့်ကိုအရင်ဆုံးသူ့ရဲ့သဘောထားမေးချင်ပါတယ်ကိုစည်သူရဲ့ဒီတုံ့ပြန်ဒါနဲ့ပတ်သက်လို့တုံ့ပြန်ချက်ကိုစည်သူသဘောထားသိချင်ပါတယ်ခင်ဗျာ
အဲ့ဒီဥစ္စာကကျွန်တော်ဟိုတူးချင်းအမြင်ရဆိုရင်မမှန်ပါဘူးတော့ဘာလဲဆိုတဲ့ခါကျတော့ခိုင်မာအားကောင်းတဲ့ institution ဆိုတာဘာကိုခေါ်တာလဲဥပမာလောလောဆယ်မှာဆိုရင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရှိတယ်ပြီးတော့အစိုးရရန်တရားတွေပါလည်းရှိပါတယ်အဲ့တော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရင်ဒါကရွေးကောက်ပွဲရလဒ်ကိုပဲကြည့်ပြီးဖြစ်စေတခြားသောဟိုရလဒ်ကိုပေါ့နော်ကြည့်ပြီးဖြစ်စေနှစ်ပေါင်းများစွာတည်တံ့ခိုင်မြဲနေတာကိုပဲကြည့်ပြီးဖြစ်စေအင်ကမ္မကိုခိုင်မာတဲ့ပါတီကြီးတစ်ခုအနေနဲ့ဒီလူထောက်ခံတဲ့ပါတီကြီးတစ်ခုအနေနဲ့ရှိနေတာပဲအဲ့ဒီခါကျတော့ဒီဒီမိုကရေစီအကူအပြောင်းမှာဘာကအရေးကြီးတာလဲ။ဘာကအရေးကြီးတာလဲဆိုတော့ပြည်သူလူထုရဲ့ဒုရင်ဆန္ဒကိုအကောင့်ထဲပေါ်ပေးဖို့ဆိုတဲ့ဥစ္စာပေါ့။အဲ့ဒါကပုံပြီးတော့အရေးကြီးတယ်လို့ထင်ပါတယ်။အဲ့ဒီခါကျတော့ဟိုတပ်မတော်ကဝင်ပြီးတော့မှခိမ့်မှဖြစ်ရမယ်။တပ်မတော်ကဝင်ပြီးတော့ပါမှဖြစ်ရမယ်ဆိုတာချက်ကိုပုံပြီးတော့ကောင်းတာကတော့ဟိုဒီမိုကရေစီခိုင်မာအားကောင်းမှုဆက်တဲ့ပြည်တော်စုပေါ်ပေါက်လာဖို့မှာတပ်မတော်ကဘယ်နေရာကမှမစိုးပါဝင်မယ်ဆိုတဲ့ဟုတ်အပြောဆိုမျိုးသဘောထားမျိုးကတော့ပုံပြီးဖြစ်တော်မယ်လို့ဆိုတော့ကျွန်တော်တို့အဲ့လိုထင်ပါတယ
်ဟုတ်ကဲ့ဒါနဲ့တစ်ဆက်သေးပဲငင်းငိုင်းနဲ့ပတ်သက်လို့သူတို့သဘောထားလည်းပြောသွားပါတာရှိပါတယ်ခင်ဗျာတကယ်တမ်းမြန်မာနိုင်ငံမှာလက်နက်ကင်ဖွဲ့စည်းတွေအဓိကတော့နော်တပုံဖွဲ့စည်းတွေမရှိတော့မှပဲတက်မလို့ကနိုင်ငံကြီးကသုတ်ခွာမယ်ဆိုတဲ့သဘောမျိုးပြောပါတယ်ခင်ဗျာအဲ့တော့ဒီခြေနေကတော့တကယ်လက်တွေ့ကြရလားဘယ်လောက်ထိမှန်ကန်ရလားကိုစီသူရအမြင်သိကြပါလဲ
အဲ့ကျွန်တော်တဦးကြီးအမြင်ဆိုအဲ့ဒါကမှားရွေးတဲ့အမြင်ပါဘာဖြစ်လို့မှားရွေးတယ်လို့ကျွန်တော်ကထင်မြင်တယ်ဆိုရင်လက်ရှိတမတော်ခေါင်းဆောင်တွေကဟိုအရှိမရှိထားတဲ့စစ်အာဏာရှင်တွေရဲ့ဟိုလွဲမှားတဲ့အယူဆတွေပြောဆိုထားတာတွေကိုသူတို့ကအဲ့ဒါနားယောင်နေကြတယ်ဟိုတမတော်ကသာမရှိရင်တိုင်းပြည်ကြီးကတခါတည်းဟိုဘာလဲကြောက်ခဲကိုကြာသွားမယ်အနောက်နိုင်ငံတွေရဲ့လွှမ်းမိုးမှုခံရမယ်နယ်ချဲ့တွေရဲ့လက်အောက်ရောက်သွားမယ်ဘာညာဆိုပြီးတော့မှအဲ့ဒါမျိုးဝါရမှိုင်းတိုက်ထားပြီးတော့မှအဲ့လိုဖြစ်တာပါတကယ်တကယ်ကြတော့ဟိုအဲ့ဒါလိုတကယ်အစ်မကတော့အဲ့ဒါလိုမဟုတ်ပါဘူးအဲ့တော့တပ်မတော်ကရက်တီရမှာတခုသေးပါပဲတိုင်းပြည်မှာဒီမိုကရေစီထွန်းကားဖို့ကောင်းတဲ့အပြောင်းအလဲတွေဖြစ်လာဖို့မှာကြာရနေရကနေလဲဆိုတဲ့အခါကျရင်ပြည်သူလူထုကရေကောက်တင်မြောက်တဲ့ပြည်သူကိုယ်စားလှယ်တွေရဲ့ဟိုသဘောထားနဲ့ ်တထပ်ထဲကြတဲ့ဟာမျိုးတွေလုံးပြီးတော့မှနိုင်ငံတကာမှာဆိုရင်လည်းတပ်မတော်ဆိုတဲ့ဥစ္စာကဒီလိုတပ်မတော်ကတပ်မတော်မနေရာမှာနေတယ်ဆိုရင်ခုနကအနေထားမျိုးတွေဘာမှဖြစ်လာကြအကြောင်းမရှိပါဘူးတကယ်တော့ခုနကပြောတဲ့အနေထားကဟိုလွဲပါတဲ့အယူဆတွေကိုလက်ခံထားတဲ့လူပဲကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစီစော်မြင့်ခဏဒီတိုင်းမှာခဏနေပြောအောင်ခင်ဗျာကျွန်တော်ကိုတရားသွေးကိုမေးချင်ပါတယ်ကိုတရားသွေးခုနကပြောသွားတဲ့အထက်မှာမြန်မာနိုင်ငံမှာတကယ်တမ်းဒီမိုကရေစီကတည်ငြိမ်တဲ့အတွင်ကူးပြောင်းရေးဖြစ်ဖို့အတွက်စစ်တပ်ရဲ့ပါဝင်မှုကတစုံတရာရှိရမယ်ဆိုတဲ့အမြင်ပေါ့နော်သူတို့ဘက်ကအမြင်ကိုတရားသွေးရဲ့အမြင်လည်းသိချင်ပါတယ
်ပေါ့ပေါ့ကျွန်တော်တို့ဒီဒါလည်းရပြီကျွန်တော်တို့သိမကြခင်ပါပဲပေါ့ကျွန်တော်တို့ဒီပါလီမန်ဒီမိုကရေစီစနစ်ကိုထူထောင်နေစဉ်ကာလမှာပဲကျွန်တော်တို့စနစ်တော်ရောက်တဲ့အချိန်မှာကျွန်တော်တို့နိုင်ငံရဲ့အခြေအနေတွေကိုပြည့်ပြည့်ပြည့်စစ်တပ်ကစပြီးအာဏာယူလိုက်တာဒီလိုကြီးပေါ့ဗျာဆိုတော့ဟိုဒီလိုအခြေအနေမျိုးမှာဟိုကျွန်တော်တို့တောက်လျှောက်ပေါ့နော်တမတော်ကနေပြီးတော့ဟလာသူ့ကိုသူထူထောင်လာခဲ့တယ်ဗျာဆိုတော့အဲ့ဒီမှာသူ့ကိုသူလည်းဆိုတော့ပြောလို့ပေါ့ institution တစ်ခုလိုမျိုးဟိုတင်စားပြီးခေါ်တာပေါ့အမှန်တော့ဟိုကျွန်တော်တို့အမြင်ရတော့ဘုလင်ပြောရင်နိုင်ငံတော်အာဏာကိုလည်းယူထားတယ်ဟလာနိုင်ငံရေးရလည်းဘာမှစိတ်ပူစရာမရှိဘူးဘတ်ဂျက်ရလည်းစိတ်ပူစရာမရှိဘူးအေးဘေးကောက်ဝင်ပြင်မှာရှိတဲ့နိုင်ငံတွေကိုချိန်ပြီးတော့သူ့ကိုသူပြီဆောက်သွားတယ်ဖြစ်နေတဲ့ကြောင့်မလို့သူ့ရဲ့တကူရင်ကျွန်တော်တတ်မလို့ပြီဆောက်ရတယ်နောက်တစ်ခါလက်သေးဖို့လည်းကျွန်တော်တို့ဒီပါပြည်ရင်းစစ်တွေရှိတယ်ဆိုတော့ဒီဖက်စည်းရကျွန်တော်တို့ဒီနှစ်ပေါင်းများစွာပေါ့နော်နိုင်ငံရေးပါရောကျွန်တော်တို့ဒီတကယ်ကိုချိန်ကုန်ဟလာရထားတာကျွန်တော်တို့အမြင့်တွင်နေတာဒါဆောင်ပြဒါကို institution ကောင်းတယ်လို့ကျွန်တော်ကမမြင်ဘူးနောက်တစ်ချက်ကအဲ့တော့တော့လည်းဒီပေါက်သွားလာတယ်ကျွန်တော်တို့ဒီ message channel နဲ့ party တစ်ခုရှိတယ်နောက်တစ်ခါကြက်ခိုင်ရှိတယ်သူတို့တွေကမအောင်မြင်ဘူးကွာတော့ဒီ message channel နဲ့ party တို့လည်းကြက်သွားတယ်ဒါပြ institution တကယ်ကောင်းတယ်ရေသူတို့ကနေဒီပေါက်သွားလာတဲ့ party တွေကလည်းကောင်းရမှာပေါ့နော်မကောင်းဘူးကြာအဲ့တော့ကံကဟိုပထမကဟိုဘယ်လိုခေါ်မလဲဟိုလခိုင်ပါတဲ့ယူဆတစ်ခုပါအဲအဲ့ဒီမှာကျွန်တော်တို့မြန်မာကျွန်တော်နိုင်ငံကြီးအကြောင်းလေးမှာတမတော်ပါမကျွန်တော်တည်နေမယ်ဆိုတဲ့ကိစ္စကိုကျွန်တော်ဆက်ပြီးဆွေးနွေးရမယ်ဆိုရှင်တမတော်ပါမတည်နေမယ်ဆိုတာတဝက်တော်မှန်တယ်ကတဝက်ကတော့ဘယ်လိုပါလဲဆိုတော့တဝက်ကမှန်တယ်ဆိုတော့ကသရုပ်ကတော့တမတော်ကတော့ကျွန်တော်တို့ဒီအကြောင်းလေးကိုစိတ်ပါလက်ပါနဲ့သရုပ်ကိုလိုက်ကနေပြီးတော့ဟိုအိမ်မက်တစ်ခုရဲ့ဝိုင်းမက်ပြီးတော့ပေါ့နော်ကျွန်တော်တို့ဒီဘက်ကတခြားရာစုတွေအိမ်မက်တစ်ခုထဲမှာပြီးပြီးဝိုင်းမက်ပြီးတော့ကျွန်တော်ဒီအားလုံးပြောင်းလဲနေတဲ့ Federal Democracy စနစ်ကိုဥတည်ကြမယ်။အဲ့ဘက်ကိုအဖြေရှာမယ်ဆိုလို့ရှိလို့ကျွန်တော်တို့ကဖြစ်နေတယ်ပေါ့ဗျာ။သူတို့ပါရကိုဖြစ်နေ။အဲ့နောက်ပြဿနာအဲ့လိုမဟုတ်ပဲနဲ့သူတို့ပါရတာကပြဿနာဖြစ်နေတယ်ကွာ။ဆိုတော့တော့ဝက်မှန်တော့ဝက်မှားပါ။ဆိုတော့ကျွန်တော်ပြောချင်တာကတော့အဓိကစက်မတော်ပါပြီးတော့ကျွန်တော်တို့တကယ်ပြည်နေတဲ့အကြောင်းလည်းဖြစ်နေဆိုရင်စက်မတော်ကိုလိုက်ကတကယ်ကိုလက်တွေ့ကျွန်တော်ဒီ Democratic ကျွန်တော် Federal စနစ်ကိုအားလုံးအတူအိမ်မက်မဖို့လိုတယ်။သူကအခုတစ်ချိန်မှာကျွန်တော်အယူအဆပြောရရင်တစ်ချိန်လုံးကျွန်တော် Federal စနစ်ကိုခွဲတဲ့စနစ်လို့ကျွန်တော်ပြောပြီးတော့လက်ခံပြီးတော့ကျွန်တော်စတင်တုံ့ပြန်ခဲ့တာ။အခုမှရောင်ရောင်လေးလက်ခံတဲ့အဆင့်မရှိသေးဘူး။ဆိုတော့သူတို့လည်းကျွန်တော်ထင်တယ်တကယ်မယုံကြည်သေးလို့တုံ့ဆုံနေလို့ထင်တယ်။အဲ့တော့ကျွန်တော်အမြင်ပြောရရင်ကျွန်တော်အချက်တွေအားလုံးကလည်းရုံးဖောက်ဖို့ဆိုလို့ဆိုရင်လက်ရှိတိုင်းရင်းသားရဲ့ Democratic အင်အားစုရဲ့တတ်မတော်ရဲ့ကျွန်တော်ရှေ့ကျွန်တော်တက်တန်းကြီးကိုဘလို့ထူထောင်လဲဆိုတဲ့အိမ်မက်ကိုအထူးကမဟုတ်အထူးဟိပြီးတော့မှအဲ့ဒီကျမှာဘာတွေပြုတင်လဲဘယ်လိုသွားမလဲဆိုတော့ဒီမှာကျွန်တော်ပြည်ငင်းတဲ့အခက်နိုင်ငံရေးကိုသွားမယ်မဟုတ်ဘူးဆိုလို့ရှိရင်ပါလီတော်ကကျွန်တော်တို့အောင်မြင်တယ်လို့ပါလီတော်ကအခက်ခဲလည်းဖြစ်နေတယ
်ဟုတ်ကဲ့ကျွန်တော်တခုနေချင်တာကအရင်တော့ကတက်မခေါင်းဆောင်တွေကပြောတယ်သူတို့အနေနဲ့သူတို့အနေနဲ့နိုင်ငံမှာပါရင်းနဲ့လည်းအစိုးရရဲ့သမ္မတရဲ့အောက်ချုပ်မှုအောက်မှာပဲသူရဲ့ဒီ comment အောက်မှာပဲသူတို့ရှိရဆိုတဲ့သဘောမျိုးပြောတာရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့ဒီကရှင်းလင်းပွဲမှာသူတို့ပြောတဲ့တုံးကလည်းလည်းပြောင်းလာတော့အစိုးရနဲ့စစ်တပ်နဲ့ကွာမှုကပိုကြီးလာတဲ့အနေအထားမျိုးတွေ့နေရပြီလား
။ဟုတ်ကဲ့အဲ့ဒါအဲ့ဒါပေါ့။တော့ကျွန်တော်တို့ပါဗျာဒီကိစ္စနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့အများကြီးပြောကြရရှိတယ်။တော့ကျွန်တော်တို့ကလည်းဟိုဒီဖြစ်စဉ်တွေကဟိုရှင်းရှင်းပြောရပြန်။2015ရွေးကောက်ပွဲမှာ NLD က landslide နိုင်တော့အချိန်မှာရှင်းပြပြလို့ကြ။အဲ့တော့စနစ်သုံးနှစ်မှာ NLD ကဒီကျွန်တော်တို့ဒီတိုင်းပြည်ကိုထိုးတဲ့အိမ်နဲ့ပတ်သက်ပြီး struggle လုပ်လာတဲ့အနေအထားကရှင်တော့မပေါက်တာရဲ့နောက်တစ်ခါကျွန်တော်တို့တိုင်းကိစ္စပေါ်လာရဲ့ကြတော့အဲ့လိုမျိုးကျွန်တော်တို့အချိန်လေးဖတ်ဖတ်ဆက်နေပြီးတော့ကျွန်တော်တို့ဒီအလုပ်ပြုလူစုရောပေါ့နော်နောက်တစ်ခါဒီကျွန်တော်တို့ဒီလူသားဒီမိုကရေစီဖွဲ့ချုပ်အစိုးရရောသင်္ကောက်မတော်နိုင်တဲ့အပေါ်မှာတစ်ခါက2020အိမ်မက်ပြန်မလာတာလေတပ်ပနာတွေရက်တာအဲ့တော့ပြောမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ဒီမှာဟိုအချိန်နဲ့ကျွန်တော်တို့ကိုင်းပြည်ရဲ့အနေအထားကနိုင်ငံရဲ့အနေအထားကြောင်းနေနေတယ်ဆိုတော့ဟိုအဲ့ဒီမှာလည်းဟိုတပ်မတော်ကတော့ကျွန်တော်တို့ဒီလူသားဒီမိုကရေစီဖွဲ့ချုပ်အစိုးရကိုစီရမယ်အနေအထားနောက်တစ်ခါရခိုင်ရဲတွန်းပို့လိုက်တဲ့အတွက်အစိုးရနဲ့ရခိုင်တပ်မတော်တွန်းပို့လိုက်တဲ့အတွက်အစိုးရနဲ့အတူတူရမှာဖြစ်မယ်မဟုတ်ဘူးဆိုရင်ဒီဖြစ်တာဖြစ်အားရကျွန်တော်တို့ကမလို့ပဲတက်ခွဲပြီးလာလေအနေအထားရှိတဲ့အချိန်မှာသမျိုးကနောက်ကနိုင်ငံရေးကို2020ဆိုအိမ်မက်မလိုက်တဲ့ခါကျတော့တခါအခြေခံဥပဒေပြုတင်ပြင်ဆင်ဆိုရဲအရင်ကျွန်တော်တို့တိုက်ပတ်ခဲ့တဲ့နိုင်ငံရေးအဲ့ဒါတက်တနာကြီးကိုပြန်ရောက်လာတဲ့ခါကျတော့သူတို့ရဲ့ future တွေသူတို့ရဲ့အနာဂတ်ကိုပြန်ဆင်းလာတဲ့ခါကျတော့သူတို့ရဲ့
အဲအဲတိတ်ကူကတမျိုးဖြစ်ပြီးတော့တင်းပါပြီးတော့ဒါပြန်ပေါ်လာတယ်။အဲ့တော့ကျွန်တော်ပြောချင်တာကထိုင်ကိစ္စလောက်ရှိမှာကျွန်တော်တက်မလို့လည်းအဆိုးရရတယ်အတော်ချင်းကတ်တဲ့အနေအထားရှိနေတယ်။စစ်ကောင်ဥပဒေပြင်ရေးဆိုတဲ့အချိန်နဲ့ကျွန်တော်2010မြို့ကြီးရဲ့ကာလလည်းရောက်လာရောက်ပေါ့။တခါဟိုဘယ်လိုပုံလဲကြီးပြန်ထားသွားတဲ့အနေအထားမျိုးရှိတယ်။ဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့အနေအထားကအဲ့ဒီမျိုးခုံနေကြဟုတ
်ဟုတ်ကဲ့ကျွန်တော်ကိုစီသူအောင်မြို့ကိုပြန်ပြီးကြည့်ပါလေအရက်ဖက်စစ်ဖက်ဆက်ဆံရေးကိစ္စပါ။အခုနေထားရပြောမယ်ဆိုရင်အာရယအန်ဒီပါတီကဖွဲ့စည်းပုံပြင်ပြီးစပြောတာနဲ့ခုနလိုမျိုးဒင်းလာရှင်းလင်းပွဲတွေမှာတမရရဲ့အနေထားတမရရဲ့ခံကဏ္ဍတွေပါပြောလာတဲ့အနေထားမျိုးရှိလာတယ်။နောက်2020ယူကောက်ပွဲကလည်းနီးလာပြီ။အဲ့တော့ဒီလိုအနေထားမျိုးရဆိုရင်ရက်သက်စစ်ဖက်ဆက်ဆံရေးအထူးဖြင့်ရက်သားအဒီအစိုးရပိုင်းနဲ့တမရနဲ့ဆက်ဆံရေးကလာမယ့်အချိန်တွေမှာစိုးရိမ်စရာများရောရှိပါလား
။အဲ့စိုးရိမ်စရာကတော့ဟိုကျွန်တော်ဒီမှာအချိန်တိုင်းရှိနေတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဟိုလက်ရှိတမရစစ်ကောင်းဆောင်တွေကဟိုကျွန်တော်တို့တချို့ကျွန်တော်များကဗာခေါ်လဲဆိုတော့တိုင်းပြည်မှာအနာဂတ်ကောင်းမှုပေါ့နော်ခုနကတော့လို့တမတော်နဲ့ဒီတာမန်ပြည်သူတွေဆက်ဆံရေးကောင်းမှုဆိုပြီးတော့မှဟိုစကားကြီးပြောတဲ့ခါကျရင်ဟိုအများကြီးထိန်းသိမ်းပြီးတော့မှပြောနေကြတယ်အဲ့လိုမျိုးဟိုမထိန်းသိမ်းနဲ့အမှန်တိုင်းပါညာပြောမယ်ဆိုရင်အဲကျွန်တော်တို့တွေကဘာဖြစ်နေလဲဆိုတော့ဒီတိုင်းပြည်မှာအဲတမတော်လက်ရှိဖြစ်ကောင်းဆောင်တွေအရင်ဆစ်အာဏာရှင်တွေတွားတဲ့လမ်းကြောင်းကိုပြန်ပြီးတော့လိုက်မလားဆစ်အာဏာတွေပြန်သိမ်းမလားအဲဒီလိုဒီလမ်းကြောင်းကိုသူတကယ်ပဲပြေချာဝိုင်းပြီးတော့မှလိုက်ပါရှောက်မလားဆိုတာအများကြီးစိုးရိမ်ရတဲ့အနေအထားရှိနေတယ်။အဲ့ဒီအနေအထားကြီးကအခုတည်းကမပြတ်ပြေသွားဘူး။ဒါပုံမှန်လေးလေးပြောတာ။ဒီပုံမှန်လေးလေးပြောတော့ဆက်တာအမှန်ကိုဒါဒီတိုင်းပဲပြောတာ။အဲ့ဒီဥစ္စာတွေကိုကျွန်တော်တို့ရှိနေတဲ့တပ်မတော်ကောင်းဆောင်တွေလည်းဟိုနားလို့လို့တာပေါ့နော်။အဲ့တော့အဲ့ကိုယ်ကဆက်ဆံရေးကိစ္စပြောမဆိုရင်တပ်မတော်ပုံမှန်တည်တယ်။တပ်မတော်ကတကယ်ပဲကျွန်တော်တိုင်းပြည်ကိုဖုတ်ပြိုးတိုက်တက်စေခြင်းသလား။ဒီမျိုးကြီးဆက်ပြီးပြောလို့ဒီဆောက်စီကြလားအဲ့ဒီအတွက်ကိုကြောက်ရအခိုင်အနာရနေပြီးတော့မှပါဝင်သွားမယ်ဆိုရင်ဒီတိုင်းဒီမှာအရေးကြီးတော့ကတိုင်းပြည်ရဲ့အခြေစခင်တိုင်းပြည်ရဲ့ဟိုဟာကဆိုတာပြည်သူလူထုပဲအဲ့တော့ပြည်သူလူထုကနေပြီးတော့မှရေကောက်တင်မြောက်တဲ့အစိုးရပြည်သူလူထုကရေကောက်တင်မြောက်ထားတဲ့စစ်တော်တွေပါနေနဲ့သဟဇာတကြီးစွာရှေ့မှာဖွင့်ပြတိုးတက်သွားတဲ့ကဘာပေါ်ကတရားကြီးမှာနိုင်ငံကြီးတွေရဲ့အတုကိုဟိုလိုက်နာဖို့လိုတယ်အဲ့တော့ငါရှိမှဖြစ်မယ်ငါလုံးဝဖြစ်မယ်ငါမလုပ်ဘူးဆိုရင်ဒီတိုင်းပြည်ကဘာဖြစ်သွားမယ်ဆိုတော့ဒီလိုတွေပြောပြီးတော့မှလုပ်နိုင်မယ်ဆိုရင်စစ်တဲ့အရာတွေဆက်ဆက်ရေးကဟိုတိုက်ပြီးတော့အဆင်ပြေလာမလို့တော့ကျွန်တော်မထင်ဘူး။
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ line ပေါ်မှာပြန်ပြန်ဆွေးနွေးသူခန့်နေပြီးပေါ့ခင်ဗျာတော့ရှင်နေဆက်ပြီးကြပါလေ။အရင်ဆုံးတော့ကု slide ပြကွန်းတူတူလေးဆွေးနွေးမြင်ရလို့ရပါတယ်
။ဟုတ်ကဲ့သူတို့ institute စစ်တဲ့ accounting ဖြစ်တယ်ဆိုတော့မကောင်းဘူး။ဘာလို့လဲဆိုတော့အာနာနဲ့သူတို့အမိနဲ့ဖိစီထားတဲ့ institute ကမကောင်းပါဘူးလို့ကျွန်တော်ပထမဆုံးပြောချင်တယ်။ဘာလို့လဲဆိုတော့ NLD ကအကြာကြီးသူတို့ဖြူပြီးတော့မှအခုတက်လာတဲ့အင်ဒီယာစစ်တပ်ထက်ပိုပြီးတော့မြင်နေလို့ကျွန်တော်မြင်တယ်။သူငင်းချင်းရလည်းပဲသူတို့စစ်မစီမငင်းချင်းကောင်းနေကြတဲ့ဥစ္စာကတော့မဖြစ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့မထုံချင်းသိစီပုံကိုပြင်ပေးဖို့အင်ဒီယာတောင်းဆိုနေတဲ့ချိန်မှာအဲ့ဒီဘုံမှာအခွင့်ကောင်းယူပြီးတော့မှတပ်မတော်ကပြင်ပေးတဲ့ဥပဒေကြီးကြီးကနေပြီးတော့မှသူတို့တစ်ခါရင်းနဲ့နောက်ဆုတ်ပေးပြီးတော့မှကာကွယ်ရေးဝန်ကြီးတစ်ခုနေရာပဲထားပြီးတော့မှဒီတိုင်းငယ်ရောကကနဲ့သုခပေးနေစီရင်တော့နင်းချမ်းကြီးတွေကဘာမှလွယ်လွယ်လေးနဲ့ပြည်တူတူတူကတိုက်ပေးနေစီရင်တော့အေးအေးဆေးနဲ့နင်းချမ်းကြီးရမယ်လို့ပြောနေတယ်။ဘာလို့လဲဆိုတော့တမရိုဆိုတာပြည်သူနဲ့စိုးရင်ကပ်နေမှာပဲ။နောင်ကာလမှာသူတို့ကဒီတမရိုကတကယ်ငြားချစ်တဲ့တမရိုဖြစ်လာမယ်လို့ကျွန်တော်မြင်ပါတယ်ဗျာ
။ဟုတ်ကဲ့ကျွန်တော်ဒေါက်တာတော်ရှင်သူဖိတ်ခေါ်ကြပါလိမ့်။ဥညွတ်လှကနေဒါနိုင်ငံကဆွေးနွေးမြင်ကြလို့ရပါတယ်
။ဟုတ်ကဲ့ခင်ဗျာ။မြန်မာနိုင်ငံရဲ့အတွင်ကုပြောင်းရေးကာလမှာတမတော်ရဲ့အခမ်းကဏ္ဍဟာအနောက်ရှေ့အဟံတာဖြစ်မှုတွေလုပ်နေပါတယ်။ NLD အစိုးရကစီစဉ်နေတဲ့2008ဖွဲ့စည်းပုံပြင်ဆင်ပြောင်းလဲရေးကစတင်လာတဲ့အချိန်မှာတော့ပိုပြီးတော့တိတိတသာတင်းတင်းရှားရှားဖြစ်ပေါ်လာတာကိုတွေ့ရပါတယ်။စစ်တပ်ကလည်းနိုင်ငံတော်အာဏာအရရက်ကိုနှစ်ပေါင်းများစွာဆက်လက်ထိန်းသားနိုင်ဖို့ကြိုးစားနေတာကိုမြင်တွေ့နေရပါတယ်။တနည်းအားဖြင့်ဒီဘက်မှာလက်နက်ကင်ဒေါ်လာရင်းရာစုတွေရှိနေသမျှကာလပတ်လုံးစစ်တပ်ကနိုင်ငံတော်အာဏာအရရက်ကိုပါဝင်ပတ်တဲ့နေမှာဖြစ်ကြောင်းစစ်တပ်အာဏာပိုင်များရဲ့ပြောကြားချက်ကိုထောက်ပြခြင်းအပြင်လည်းတည်လာနိုင်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်အထူးပြောချင်တာကနိုင်ငံတကာမှာဖိနှိပ်အုပ်ချုပ်မှုတွေဖိနှိပ်ချုပ်ကြဲမှုတွေဥပဒေမဲ့ပြုမှုဆောင်ရွက်မှုတွေနဲ့နိုင်ငံသားရဲ့မူလရပိုင်ဝင်အခွင့်အရေးတွေဆုံးရှုံးနေပြီဆိုရင်တော့ဘယ်နေရာမှာမဆိုနီးမျိုးစုံနဲ့ဒေါ်လာဆက်ကျင်တိုက်ပွဲဝင်နေကြရတာသမိုင်းကောင်းစင်လာရှိပြီးသားမှုတော်လန်ဆန့်ကျင်တဲ့ပုံစံအမျိုးမျိုးရှိနေမယ်ဆိုတာကိုစေကောင်းဆောင်နေနားလေသဘောပေါက်စီကျင်ပါလေ။
ဟုတ်ကဲ့ဦးညလိုက်ရပါပြီ။တို့ကျွန်တော်နောက်တော့ရှင်တူတော့တော့ဟိုစာနဲ့ရေးပို့တာပါမောင်တက်တနာအမေရိကန်နိုင်ငံပါ။ အရွေးချက်ကမဟုတ်တဲ့တက်မလို့သားတွေကစီဝိမြင်တတ်တဲ့ဒီမိုကရေစီမဆန်တဲ့အခြေခံဥပဒေရင်ဆွဲရာကနေပြီးတော့ပြင်ဆင်ရေးထိတသေးသသိန်းတမိန်တိုင်းလိုက်ပါနေကြတာဟာတည်ငြိမ်တဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကိုထိန်းချုပ်ပေးနေတာမဟုတ်ဘဲနဲ့နောက်ကျောင်းပြန်လှည့်ဖို့ကြိုးပမ်းနေကြတာလို့မြင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်ခိုင်မာတဲ့ institution တွေဘလောက်ရှိတယ်မရှိဘူးဆိုတာသိချင်ရင်အရွေးချက်ကမဟုတ်ဘဲနဲ့လွှတ်တော်တွေဝင်ထိုင်နေတဲ့25ရာခိုင်နှုန်းကိုရုပ်သိမ်းပြလိုက်ပါတယ်။အထင်ရှားတွေ့လာရပါလိမ့်မယ်ဆိုပြီးတော့ဒီမောင်တက်တနာကနေပြီးတော့စာပို့ရေးသားပါတယ်တော်ချင်တွေကတော့သူ့ရဲ့အမြင်တွေကိုပဲအဓိကဆောင်ပြီးတော့ပြောပြတာများပါတယ်ကျွန်တော်အဲ့တော့ကျွန်တော်မင်းများချက်တယ်ကိုတီဟောက်ကိုပဲကျွန်တော်မင်းများချက်ပါတယ်အဲတက်မရဘက်ကအမြင်ပေါ့နော်အဓိကတော့တက်မရဘက်ကလူယုံရဲ့အမြင်သူတို့မှရှိတော့နိုင်ငံရေးပါတီတွေနိုင်ငံရေးဖွဲ့စည်းတွေအရင်ကာလတုန်းကလေဒီအားနည်းချက်တွေကိုထောက်ပြပြီးတော့နိုင်ငံရေးမတည်ငြိမ်မှုတွေကိုထောက်ပြပြီးတော့တက်မရကရှိနေရမယ်ကာကွယ်ရေးအတွက်လူယုံရေးအတွက်ရှိနေရမယ်ဆိုရဲအမြင်ဟာသူတို့တရားသူတွေမှာသူတို့ထုတ်ပြောတိုင်းမှာကျွန်တော်သတိထားမိပါတယ်ဒါကူနိုင်ငံဖွဲ့စည်းပေးပတ်ကမချင်ဖြစ်နိုင်ဘူးလားအဲ့အမြင်ပေါ်မှာကိုပြရသေးဘယ်လိုယူဆပါလဲ
ဟုတ်ကဲ့အဓိကတော့ဒါဟုတ်ကျွန်တော်တို့ဒီ2008အခြေခံဥပဒေကိုထိုက်ခွာလဲကျွန်တော်တို့အခုမှဆန်းသက်ကာလလို့ဖြစ်နေတယ်နောက်ကပြဿနာကလည်းဒီအခြေခံဥပဒေကကျွန်တော်တို့ဒီနိုင်ငံရေးအင်အားစုတွေနဲ့အလားကျွန်တော်တို့ဒီစစ်တပ်ကိုအခြေခံတဲ့ကျွန်တော်တို့တပ်ခိုင်ရေးအင်အားစုတွေနဲ့စုံစည်းပြီးတော့နိုင်ငံရေးအတူတူလုပ်လို့ရဖို့ကျွန်တော်တို့စုံစည်းပေးတဲ့နေရာဖြစ်တော့ဒီ2008ကြောင့်ပဲကျွန်တော်တို့အခုအကြောင်းလဲတွေဖြစ်တာပေါ့ဆိုတော့အဲ့ဒီကကျွန်တော်တို့ဒီလိုနိုင်ငံရေးအင်အားစုတွေဟလာဟိုကျွန်တော်တို့ဒီရုပ်တော်ပွဲစနစ်တို့သွတ်တော်စနစ်တို့ဖြစ်အောင်ဖန်တီးပေးထားလို့ဒါလာတာဟိုဖြင်းပြောရရင်စက္ကန့်ကြီးကဒါကိုမပြင်ပြင်ဘူးအခြေခံအဖြစ်ပေါ့နော်လောအမြင်ဖြစ်ပြင်လဲနည်းနည်းပဲပေါ့ဒါပေမဲ့ energy power and view ဒီကျွန်တော်တို့ဒီမိုကရေစီအင်အားစုကြတော့ဟိုဒီလိုလာတာတော့ပြင်ဖို့လာတာဆိုတဲ့အနေထားပေါ့ဆိုတော့ကျွန်တော်ပြောချင်တာကဘာလဲဆိုတော့ဒီအခြေခံဥပဒေကကျွန်တော်တို့တိုင်းပြည်တစ်ခုမှာအသက်ပဲဆိုတော့ဒီအခြေခံဥပဒေခိုင်မာမှာကျွန်တော်တို့စနစ်ကခိုင်မာတော့မှာဆိုတော့အခုချိန်ဒီကျွန်တော်တို့အခြေခံဥပဒေကြီးကကျွန်တော်တို့ကပြင်မယ်ပြင်မယ်လို့ဖြစ်တယ်ဆိုတာစနစ်ကမခိုင်ပါဘူးရင်းထိုးတယ်ဆိုတော့အဲ့ဒီထိုးနေမှုရဲ့ဘေးသက်ဆိုးကျိုးကဘာလဲဆိုတော့တက်မလို့ဘယ်လိုအပ်နေရလို့ပြောလို့ရမယ်ဘေးသက်ဆိုးကျိုးတွေညိုက်တယ်စက်တရာအဲ့ဒါဆိုတော့ကျွန်တော်တို့ကဟိုကိုယ့်အပြီးကိုယ်ကန့်ပြီးလို့ဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီအခြေခံဥပဒေကိုငြိမ်ငြိမ်လေးလက်ခံပြီးတော့အားကောင်းလာအောင်လုပ်ရမှာလားဟိုအခြေခံဥပဒေအချိန်ရှိလို့ပြင်ပြီးတော့ကျွန်တော်တို့ကဟိုဘယ်လိုပြောမလဲအဲစနစ်တစ်ခုကြအောင်ဖြူတော့မလားဆိုရဲအဲ့ဒီတစ်ခုကြရမယ်ကျွန်တော်တို့ပြိတ္တာဖြစ်ဆိုအဲ့ဒီလိုအခြေအနေမျိုးမှာတက်မတော်ကအဓိကဘာပြဿနာရှိလဲဆိုတော့တက်မတော်ကဘယ်တော့အတိုင်းပါပြီးကျွန်တော်တို့ဒီအခြေခံဥပဒေကိုပြင်ဖို့ပြင်ပါလိုက်ဒီမိုကရေစီစနစ်ကိုတို့ရဲ့လက်ခံနဲ့တို့ရဲ့အခြေခံဥပဒေကိုပြင်ဖို့လဲတို့ဆန္ဒပြည်တော်တယ်အခုတခါဖက်ဒရယ်ကိုလည်းသွားပယ်လို့ပြောတယ်ဒါပေမဲ့ဒီအခြေခံဥပဒေကလုံးဝဖက်ဒရယ်ကိုသွားလို့မရဘူးအဲ့တော့အခြေခံဥပဒေတော့တောက်တာလားဆင်ရဲဆင်ရဲပြင်နိုင်မှုလို့ရတယ်အဲ့ဒီလိုပြင်နိုင်မှုစူးစားတာကိုတက်မတော်ကတကယ်တော့တို့ကိုယ်ကလည်းလမ်းဖွင့်မပေးသလိုအဲ့လိုစူးစားမှုတွေအားလုံးကိုလည်းတိုင်းပြည်ကိုဟိုဖြတ်လို့ဖြတ်စည်းဖြစ်သွားတယ်နဲ့တဆီသွားတယ်နဲ့ဆိုရအမြင်တို့ခပြနေတာအစ်မတန်းနားလည်းခက်ဒါကြောင့်ဒီလိုလူလူအားလည်းမယုံကြည်ဖြစ်တယ်ဆိုတော့ဒီအခြေအနေကိုဆက်မလို့ပကားတာလည်းကျွန်တော်စပြီးတော့ပြင်ရမယ်လူလူရဲ့စိတ်ပူမှုတွေသိုးရိမ်မှုတွေတော့တစ်ဆက်ဆွဲတော့ကျွန်တော်ဒီနိုင်ငံအားစုတွေရဲ့ကျွန်တော်တို့ဒီစိတ်ပူပြီးတော့ကျွန်တော်တို့ပူပြီးတော့ဒီနိုင်ငံရေးကစားကုတ်တွေပူပြီးပြင်လာတယ်ကျွန်တော်တို့တိုင်းပြည်မှာမလို့အဖက်နဲ့ကျွန်တော်တို့မတည်ငြိမ်မှုတွေဖြစ်လာမယ်ဆိုတော့ဒါပြနောက်ဆက်တွဲစူးကြိုးတွေတော့ခါးလိခံမော်တိုင်းပြည်ပေါ့အဲ့တော့တက်မတော်အနေနဲ့တော့အများဆုံးကျွန်တော်တို့ဒီဟိုဖပြီးတော့အချိန်ကောင်းနေတယ်ကျွန်တော်ဒီမျိုးဒီကြည့်ရအောင်လဲလို့ပြပတ်တာနေပြီးဆက်သွမ်းနေပြီဟိုကျွန်တော်တို့အလုံးရဲ့အိမ်ဘက်ကိုနားလည်ပြီးပြီးတော့ဆက်သွမ်းပြီးပူပြီးတော့ရှေ့ရလေဒီကတော့သူတို့ရဲ့ဓာမေကိုလည်းဖြတ်ဖို့တာဟို၆ဖြတ်ဖို့ပေါ့နော်ဟိုဒါအချိန်ကောင်းပဲဆိုတော့ဒီလမ်းကိုရှောက်ဖို့လိုတယ်ဒီလိုစီအားစုတွေနဲ့ဒီတိုင်းလားအားစုတွေလက်တွဲပြီးတော့ရှောက်ဖို့လိုတယ်ဆိုတော့လည်းကျွန်တော်ပြောချင်ပါတယ်
ကျွန်တော်တော့ရှိတူဒီလမ်းပေါ်ရောက်နေလို့ပါကိုဥမောင်ညိုတူတူတူစနေမြန်မြန်လို့ရပါလေခင်ဗျဥမောင်ညိုကြားပါလား
ကြားပါလေ
ဟုတ်ကဲ့တူတူလေးစနေမြန်မြန်ပြီးပါအ
ော်ဖရေတူတူတော့မရှိပါဘူးဒီတော့နေရတာကဟိုတော့တိတ်အမြင်ရှိရင်ပိုပိုပြောရအောင်တော့ဟိုဘယ်လိုကောင်းလဲတိုင်းပြည်အတွက်ကြည့်တဲ့အခွင့်နဲ့မကြည့်တဲ့အခွင့်ဒါဒီနှစ်ဖွဲ့ပဲရှိတယ်ဒီလိုအဲ့လိုပဲတူတူတော့လုပ်ပြောတယ
်ဟုတ်ကဲ့ပါခင်ဗျကိုမောင်ယူကျေးဇူးပါကျွန်တော်ကိုစီစုအောင်မြစ်ကိုမိကုတ်တစ်ခုမေးချင်ပါတယ်ခင်ဗျပြောရမယ်ဆိုရင်အတွင်ကူးပြောင်းရေးကမြန်မာနိုင်ငံရဲ့အခြေအနေကအာဏာခွဲဝေရေးနဲ့တွားမယ့်အနေအထားမျိုးပေါ့နော်စစ်တပ်နဲ့ဒီမိုကရေစီကြီးကြအုပ်ချုပ်လာတဲ့အစိုးရရဲ့အနေအထားပေါ့ဒါပေမဲ့တက်မတော်ရဲ့ဒင်းစာရှင်းလင်းပွဲမှာဒီအနာရပါတီကဖွဲ့စည်းပုံနဲ့မညီပါဘူးလုတ်ခဲ့တယ်ဆိုပြီးတော့ဆွဆဲသွားတာရှိပါတယ်အဓိကဆိုတော့ဒီအတိုင်းပင်များဥပဒေကိုပြဋ္ဌာန်းခဲ့တဲ့ကိစ္စမျိုးပေါ့နော်အဲ့တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းတချို့နေရာတွေမှာ energy စစ်တပ်နဲ့မညီပဲနဲ့သူတို့ဆုံးဖြတ်ခဲ့တဲ့ဟာကြီးဥမာဖွဲ့စည်းပုံပြင်ပြီးသူတို့ဖြတ်တော်တင်လာဆာလုတ်ခဲ့ပုံရပါတယ်အဲ့တော့တကယ်လဲ energy ကတပ်မတော်နဲ့စစ်တပ်နဲ့မညီနိုင်မဲနဲ့ရှေ့ဆက်သွားဖို့ဖြစ်နိုင်ပါမလားကိုစီတူအောင်မြင့်အမြင်သိချင်ပါတယ
်အဓိကကတော့ဟိုတိုင်းပြည်ရဲ့ဟိုပေးထားခြင်းအရာဆိုရင်တော့
ဟိုတမတော်နဲ့အဲလောလောဆယ်ခွင့်ပြုရပေးထားတာတော့တမတော်နဲ့ဒီတော့ခံအဲဒါအစိုးရနဲ့ပေါ့နော်အဲ့ဒါညီမကြီးတွားရမယ်ဆိုတဲ့ဟောက်ကြောင်ပေးထားတာတော့အမှန်ပါပဲအဲ့ဒီအပေါ်မှာဟိုရုပ်ောက်ခံရတဲ့အစိုးရကလည်းဟိုညီမကြီးတွားနိုင်တော့အကောင်းဆုံးပေါ့ဒါပေမဲ့ဒါကကျွန်တော်တို့ဒီသဘောရပြောတာပါဒါပေမဲ့တချို့သောကိစ္စတွေမှာဒီဒီ MD အစိုးရအနေနဲ့ဟိုညီမကြီးတွားခြင်းပေမဲ့ဟိုတမတော်ဘက်ကဘယ်လောက်ထိအနှိမ့်လိုက်ခံလဲအဲညီမမျိုးအတွက်ကိုဘယ်လောက်ထိလမ်းခွင့်လာပေးကလေးဆိုတော့ကျွန်တော်တို့မသိဘူးအဲ့တော့တမတော်ဘက်ကအဲတမတော်ဆိုတာကလည်းကျွန်တော်တမတော်ဖြစ်ကောင်းဆောင်တွေကိုပြောတာပါတမတော်တခုလုံးပြောတာမဟုတ်ပါဘူးအဲ့တော့တမတော်ခေါင်းဆောင်တွေကအဲ့လိုဖြစ်ပြီးမထားဘူးဆိုရင်တော့ဟိုတစ်ခါကအန်တရီမှာရွေးချယ်ကြလာလဲကျွန်တော်ထင်တယ်သိရှိမှာတော့မဟုတ်ဘူးအဲဆိုတော့ဟိုညှိလို့ရသလားမရဘူးလားဟိုမရဘူးဆိုတော့လည်းဟိုလုတ်ကြရှိတာသူကတော့ဟိုတန်းကြီးအတွက်ကတော့ပြည်သူလူအခြေအတွက်ကတော့အတူလုတ်ကြရှိတာလောက်ရမှာပဲအခုဟိုခုနကမေးတဲ့မေးခွန်းနဲ့ဆက်ဆက်ပြီးပြောရရင်တက်တော်ထဲမှာခွေးကြီးဖို့အခြေခံဥပဒေဟိုပြင်ဆင်မယ်ဆိုတဲ့ကိစ္စမှာမှန်ပါရဲ့ဒါကြိမ်ကြတော့ဖိတ်ပြီးပြင်ဖို့ဆိုတာအရင်ရိုးရှင်းတယ်တမတော်လည်း energy နဲ့ဟိုပူပေါင်းပြီးတော့ပြင်ဆင်တော့မှသာရနိုင်တဲ့အနေအထားမျိုးပါဒါပေမဲ့ဟိုအရှိတိုင်းမှာပေါ့နော်ဘယ်လိုမျိုးရှိနိုင်ရတယ်ရှိနိုင်လို့ရလားဆိုတာကျွန်တော်တို့မသိဘူးဒါပေမဲ့အဲ့ဒီလိုအခြေအနေမျိုးမှာ energy ကနေပြီးတော့မှအဲ့ဒီဘက်ကမှတင်တယ်အတင်တဲ့ခါကျတော့တစ်ခါကတမတော်ကအဲတက်ွက်တယ်တက်ွက်တဲ့ခါကျတော့သူပြောတာကတော့ဒါလုတ်ခွလုံးမှုနဲ့မညီလို့ပြောတယ်ဒါပေမဲ့ခက်တာက energy ဘက်ကဒေါက်တာဇော်မျိုးမောင်အဖြေပေးတယ်လို့ပဲအိုးပရမတ်ကြီးဆတော်တယ်မှာတင်တဲ့အချိန်လို့ကတော့ဘာဖြစ်လို့မတောက်ွက်ပဲလဲအခုမှတောက်ွက်တာလဲဘာဖြစ်လို့မှဖိတ်ကြည့်ဖို့အချိန်ကဥပဒေနဲ့မညီဘူးလို့အခုဆိုရင်အပြင်းထန်ဆွဆွဲတာရှိတယ်အဲ့တော့တကယ်တော့ဟိုဖိတ်ကြည့်ဖို့အချိန်ကဥပဒေအတိုင်းနဲ့ပြောရမယ်ဆိုရင်တပ်မတော်ကတပ်မတော်လက်ရှိခေါင်းဆောင်တွေပြောဆိုရှိပြီးဒီကအဲ့ဒီစကားပြောခွင့်မရှိဘူးအဲ့တော့အဲ့ဒီစကားကိုပြောခွင့်ရှိတာကဖိတ်ကြည့်ဖို့အချိန်ကဥပဒေဆိုင်ရာခုံရောပဲပြောခွင့်ရှိတယ်အဲ့တော့တပ်မတော်ခေါင်းဆောင်တွေအနေနဲ့အမေဒီကအလုပ်တဲ့ဟာဒီဆတော်ကအလုပ်တဲ့ဟာဒီကဖိတ်ကြည့်ဖို့အချိန်ကဥပဒေနဲ့မညီဘူးလို့အဲ့တို့ကဟိုယူဆတယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုတည်ရမယ်။ဒါကဖွဲ့စည်းပုံအခြေခံဥပဒေကိုတာကွယ်တောက်လျှောက်ပါမယ်ဆိုရင်အဖွဲ့ကြီးကဒီလိုကိုလုံလောက်ရနိုင်မယ်။ဒီပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့အစိတ်ချက်ကိုသူကနားထောင်ရမယ်။ဒီတော့မှသာသူကဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်လာတယ်တာကွယ်တောက်လျှောက်တယ်ဆိုတဲ့အဖွဲ့ကြီးအဖြစ်ဖြစ်မှာ။အခုကတော့အဲ့လိုမဟုတ်ဘဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြောမထားတဲ့အဖွဲ့ကြီးကိုအခြေခံဥပဒေကိုချုပ်ထောက်တာပါတယ်ဆိုပြီးတော့မှပြောနေတာတွေကဟုတ်ပြီပေါ့အခြေခံဥပဒေကိုမလိုက်ရတဲ့သဘောလေးတွေရောက်နေတယ်လို့တော့ကျွန်တော်ပြောချင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တည်းဒီလိုက်အချိန်လည်းဆစ်တော့လို့ပါ။ပါဝင်ဆွေးနွေးပေးတဲ့ဥစီသူအောင်မြင့်နဲ့ကိုတီဟာသူကျေးဇူးများကြီးတင်ပါတယ်။တော်ရရှိနေကလည်းကျေးဇူးများကြီးတင်ပါတယ်ခင်ဗျာ။တည်းဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲရန်လာခွင့်ပေးပါခင်ဗျာ။